ရမပင်ခရိုင်ဆလင်းကြီးမြို့နယ်ကကျင်းနီစီမံကိန်းကအက်ဆစ်နတ်တွေကြောင့်ဒေသခံတွေရဲ့ကန့်ကွက်မှုတွေအကြောင်းကိုတော့မအေးအေးမှကပြောပြပေးမှာပါရှင
်။ဒေသခံတွေရဲ့ကန့်ကွက်မှုတွေနဲ့ကြုံရဆဲဖြစ်တဲ့သခိုင်းတိုင်းရင်းမာပင်ခရိုင်တွေကလက်ပရောင်းတောင်ကျင်းနီစီမံကိန်းကကျင်းနီထုတ်လုပ်မှုတွေကိုတားဆီးခဲ့ပေမဲ့ကုမ္ပဏီတွေကစီမံကိန်းကိုနေရာသုံးခုလောက်မှာကျင်းနီထုတ်လုပ်မှုတွေကိုတိုးချဲ့ပြီးလုပ်ဆောင်နေတာကြောင့်ဒေသခံတွေအနေနဲ့အက်ဆစ်အနက်တွေကိုရှူရှိုက်နေရတယ်ဆိုပြီးဒီတော့ရွာဆမ်းမြောက်ရီကျောင်းတက်ကဆီရတော့ဦးအားလောကကမိတ်ပါတယ
်ဒီကငံလူလူမှာတော့တော်များများခုကတော့ရစင်းနံနေရှူဆိုင်ရတာမျိုးတွေဒီဆယ်တဲ့တော့ဆိုရင်ဒီချန်ပီယံရဲ့တောင်ပတ်နေရှိတာဆိုတော့ခံစားကြရတယ်ပေါ့နော်ဒီအစင်းနံနေရှူဆိုင်ရတဲ့မျက်စိတွေဆက်တာမျိုးတော့ဒါတော်များများဖြစ်လာပြီသူတို့ကလည်းအခုဆိုရင်နှစ်နေရာသုံးနေရာဒီဒါကြီးထုတ်တဲ့နေရာကဖြစ်လာပြီပေါ့ဗျာဒိတ်ခွင်တောင်နှမ်းမှာတခုတတကုန်းပေါ့နော်အဲ့ဒီနေရာလည်းတခုပေါ့နော်အဲ့ဒီအဲ့ဒီအချိန်နှမ်းမှာလည်းတခုလုံးပြီးတော့ဒီကြီးထုံးထုံးတဲ့နေရာလည်းနှစ်ခု၃ခုထိဖြစ်ပြီးတော့နေ
ဒေသခံတောင်သူတူကလည်းသူတို့နေ့စဉ်ကြုံနေကြရတဲ့အဆင်အနက်နေနဲ့ပတ်သက်လို့အခုလိုပြောပြပါတယ်
။ဟုတ်တယ်အဆင်နဲ့တော့နားနေတယ်အခုအဆက်တည်းကသူတို့နေလူပါလို့ဖြန်းနေတော့ကြတော့အဲ့ဒီနေနေနဲ့လေးအောင်ဆိုတော့တော်တော်လေးအနံ့ဆိုးတွေကတော့ထွက်နေတယ်။သူတို့ဖြန်းတဲ့အချိန်မှာဒီရွာသားတွေတွားတဲ့ခါကျတော့ဒီရွာကခုရွာနဲ့ဒီဟာပေါ့သူတို့စီမံကိန်းကြားမှာကျတော့ရွာက၃ရေချိုးရေအဲ့ဒီတွန်းရှိတယ်လေရွာမြတ်ဘွယ်မှာအဲ့ဒီတွန်းကိုရေချိုးသွားတဲ့ခါကျတော့ဒီသူတို့ဖြန်းတဲ့အချိန်နဲ့တွေ့တဲ့ခါကျတော့အဲ့ဒီမျက်စိတွေဝင်တော့ဆက်တော့ဆက်သားရှင်လို့တွေ့မယ်ဆိုရင်တော့လေဒါကျမရေချိုးတယ်ဖိခိုက်နိုင်တော့တယ
်ပြီးခဲ့တဲ့ဩဂုတ်လ15ရက်နေ့တုန်းကတော့ကျင်းနီပြားတွေတည်ဆောင်လာတဲ့ကားကိုဒေသခံတွေကပိတ်ဆို့တားဆီးပြီးစီးနံရော်ကြေးပေးဖို့အပါဝင်စီမံကိန်းဖျက်သိမ်းပေးရေးကိုဆန္ဒပြတောင်းဆိုခဲ့တာကြောင့်ပြင်းမာမှုတွေဖြစ်ပွားခဲ့ပါတယ်။ဒီကိစ္စကိုစနင်းကြီးမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ကဒေသခံတွေကိုစားကုမ္ပဏီနဲ့ဆွေးနွေးပေးပါမယ်လို့ပြောဆိုခဲ့တာကြောင့်တားဆီးမှုတွေကိုဖယ်ရှားပေးခဲ့တာပါ။အခုအခါမှာတော့ဒေသခံလွတ်တော်ကိုယ်စားလှယ်တွေကိုပြည်သူ့လွတ်တော်မှာဆွေးနွေးဖို့တင်ပြခဲ့ပေမဲ့ဘာမှထူးခြားလာမှုတွေမရှိသေးဘူးဆိုပြီးဆရာတော်ဦးအားလောကကမိန့်ပါတယ
်ဒီလိုဘက်ကဗာရင်ပြောလာတယ်လဲဆိုတော့ဒီလွတ်တော်မှတော်တော်များများဘာလဲဆိုတော့စာတင်မှာစာတင်မှာဆိုတာတွေလိုပဲသူတို့ကအဓိကထားပြီးတော့စာပဲတင်ခိုင်းနေတယ်နော်စာတင်နေဒီမှတ်တွေကိုလည်းတောင်းပြီးတွေ့ဆုံပြီးပြောဆိုနေတယ်လို့ပဲဘာမှထူးခြားလာမျိုးတော့မဖြစ်သေးဘူးမဖြစ်ဘူးပေါ့နော
်ကန့်ကွက်ဆန္ဒပြမှုတွေအများအပြားကြုံနေရတဲ့ဒီစီမံကိန်းဟာတနက်ဖြစ်ခဲ့တာတွေနဲ့လူသေးဆုံးတာတွေအထိပြဿနာတွေလည်းဖြစ်ခဲ့ပါတယ်။2012ခုနှစ်တုန်းကတော့စီမံကိန်းကိုကန့်ကွက်ဆန္ဒပြသူတွေကိုနှိမ်နင်းခဲ့တာကြောင့်တန်ခါအပား100ခန့်ဟာလည်းမီးလောင်ဒဏ်ရာတွေရရှိခဲ့တာပါ။ဒီအတွက်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးခဲ့ပြီးအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။ဒီစီမံကိန်းကိုအရင်တုန်းကတော့မြန်မာဝပ်ပေါင်းကုမ္ပဏီနဲ့မြမစီပွားရေးဥပိုင်ကုမ္ပဏီလီမိတက်တို့ကသာအကျိုးမြတ်ခွဲဝေယူခဲ့ပြီးအစီရင်ခံစာထွက်ပြီးမှတော့စာချုပ်အစ်စ်ပြန်လဲချုပ်ဆိုကမြမအစိုးရက57ရာခိုင်နှုန်းမြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်က19ရာခိုင်နှုန်းနဲ့မြမဝမ်ပေါင်ကုမ္ပဏီက30ရာခိုင်နှုန်းအကျိုးအမြတ်ခွဲဝေယူဖို့ဆုံးဖြတ်ထားပါတယ်ရှင်